ဘင်္ဂလားဒေ့ရှ်ကမ်းလွန်မှာမြန်မာဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ဒါဇင်နဲ့ချီလိုက်ပါလာတဲ့တစ်သား၅ပန်းလီငယ်တစင်ဒီကနေ့အင်္ဂါနေ့မှာမှောက်ခဲ့တာကြောင့်၄ဦးသေဆုံးတယ်လို့ရဲကပြောပါတယ်။ကလေးငယ်၂ဦးအမျိုးသမီး၁ဦးနဲ့အမျိုးသား၁ဦးတို့သေဆုံးရတာလို့ရဲကပြောတာပါ။လေမောက်တာကနေလူ38ဦးကိုကယ်တင်နိုင်ခဲ့ပြီး12ဦးကတော့စိုးရိမ်ရတဲ့အခြေအနေနဲ့ဆေးရုံတင်ထားရတယ်လို့လည်းယူခီယာရဲဌာနရဲ့အကြီးအကဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ဖို့အတွက်တဦးကို5000ကျပ်ပေးခဲ့ရတယ်လို့လည်းလွတ်မြောက်လာသူတွေကပြောပါတယ်။အော်ဂုလာဂုံပိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေအများစုနေထိုင်ရာဒေသတွင်းအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူ6သိန်းကျော်သွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးချရင်လေမောက်တာကြောင့်သေဆုံးသူကအနည်းဆုံး190လောက်အထိရှိလာပြီးအများစုကရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်။ရွှေဂျာရီကိုဘင်္ဂလားဒေ့ရှ်ဘက်လေရင်းနဲ့ကူးလာနိုင်အောင်တဆင့်ကဆောင်ရွက်ပေးမှုနဲ့လူပေါင်း469ဦးကိုလည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကဖမ်းဆီးထားပါတယ်ရှင်။